စ်တမ်းကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်အကူအညီတွေကိုတလားတွင်းမှာပဲပေးပို့ဖို့လူသားစာနာမှုအကူအညီပေးလမ်းကြောင်းတစ်ခုကိုဖွင့်မယ်လို့ထိုင်းနိုင်ငံသားဝန်ကြီးပရမ်ပရီဘဟိန္ဒနုကာရကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းတက်ခရင်တဲကစခန်းချလှုပ်ဆောင်မှုစီစဉ်ထားတဲ့နေရာမှာစစ်ဆင်းမှုတွေလုပ်ပြီးချိန်မှာအခုလိုပြောခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတလွှားလူသားစာနာမှုအကူအညီလိုအပ်သူ 2.6 တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒါကြောင့်အခုထိုင်းဘက်ကအဆိုပြုပြီးမြန်မာနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူထားတဲ့အစီအစဉ်ဟာပမာဏအားဖြင့်သိငယ်လှတယ်လို့ဒုက္ခတဲ့အနေချင်းအတွက်ပဲကာမိနိုင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ3နှစ်ထဲဝင်လာနေပြီဖြစ်ပြီးနေရာအတော်များများမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့အခုဆိုအာဏာသိမ်းမှုဆန့်ကျင်သူတွေတိုင်းဒေသလက်နက်ကိုင်တွေနဲ့တွဲပြီးဒီမိုကရေစီရဲ့တိုက်ပွဲဝင်နေသူတွေကနေရာအတော်များများကိုထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။အခုပေးရမယ့်အစီအစဉ်ဟာကနူးအဖြစ်အိုးရင်ရွှေ့ပြောင်းနေထိုင်ရသူ2000လောက်အတွက်ပဲပေးဝေနိုင်တယ်လို့ထိုင်းတာဝန်ခံအရာရှိတွေကပြောပါတယ်။